တမ်းတော်ကသတင်းသမားတွေအပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုဒီကနေ့ကြားနာဆွေးဆွေးခဲ့ပါတယ်။ပုံမှန်66ကြာကြီးနဲ့ဆွဲဆိုခံထားရတဲ့ The ပုံမှန်19နှစ်မြင့်ဆောင်တင့်နဲ့ဆွဲဆိုခံထားရတဲ့သတင်းတောက်၃ဦးကိုတော့ရှမ်းပြည်နယ်တီဘောတရားရုံးကအာမခံပယ်ချခဲ့ပါတယ်။သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးကတော့သတင်းတောက်တွေအားလုံးကိုအာမခံပေးတဲ့နယ်လို့ယုံကြည်ကြောင်းဆွဆိုထားတဲ့ပုံမှန်တွေကိုလည်းပြန်လည်ပြင်ဆင်သင့်တဲ့အကြောင်းတုံ့သက်ထားပါတယ်။သတင်းအဖြစ်ဆုံးကိုဗီအိုအေမြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါ
ဒီဩစာကြောင့်တရားဆွဆုခံထားရတာဖြစ်တယ်လို့ DVP သတင်းတောက်ဦးအေးနိုင်ကိုပြေဖုံးအောင်နဲ့အေယဝတီသတင်းတောက်ကိုသိန်းစော်ကကိုလဝီဝင်းဟာပလောင်လက်နက်ကင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တာကြောင့်တက်မရော်ကတရားဆွဆုထားတာဖြစ်ပါတယ်The Voice Editor ဦးကျော်မင်းစွေကိုတော့ဗဟန်တရားရုံးကစစ်တွေရေးဥပဒေပုံမှန်66ဂါကြီးအတွက်သိန်း200သတင်းမီဒီယာဥပဒေပုံမှန်25ခါကွေးအတွက်သိန်း20နဲ့ဒီကနေ့အာမခံပေးလိုက်တာဖြစ်ပါတယ်ဦးကျော်မင်းစွေကအာမခံနဲ့လွတ်မြောက်လာပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအမှုပြီးဆုံးတဲ့အထိဥပဒေကြောင်းအရာဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းပြောဆိုပါတယ်
သူဆက်ဆွဲချက်ပေါ့နော်ဒီကိစ္စဆက်ဆွဲချက်ကကျွန်တော်ကျူးလွန်ထားခြင်းမရှိဘူးမရှိတဲ့အတွက်ကျွန်တော်စိတ်ထဲမှာရှင်းနေကျွန်တော်ဒီဟာကိုကျွန်တော်တို့ကဟိုကျူးလွန်ထားတဲ့အာမဟုတ်တဲ့အတွက်အဆုံးကားနိုင်အောင်ဒါဥပဒေကြောင်းညာရင်ဆိုင်သွားအောင်ဥပဒေကြောင်းညာရင်ဆိုင်မယ်ဆိုတဲ့အတွက်လည်းကျွန်တော်ဒါထောင်ရဲရောက်သွားတာပေါ့ထုတ်ကြတယ်ဒါတော့ဒီကိစ္စမှာဒီရဲ့ဒီဟာစီရီစနစ်ကြီးကနောက်ပြင်းများစွာအနာသင်စနစ်ကျတော့ပြည့်နေတဲ့အတိုင်းကြောင့်အနာသင်စနစ်နဲ့တွဲနေတဲ့အကြောင်းပြရအောင်နော်ဒီအကြောင်းပြရတဲ့အကြောင်းကျွန်တော်တို့ကကျွန်တော်ဒီနေ့ဒီလိုဒီလိုပြတ်ချက်သွားတယ်ကျွန်တော်တို့တော့ပါ
ဥကျော်မင်းစွေနဲ့အတူတရားဆွဲဆိုခံရတဲ့တယောဇာရေးသားသူဗြိတိရှကိုကိုမောင်ကိုတော့ဇွန်လအတွင်းကဗဟန်းမြို့နယ်တရားရုံးကတရားသေးလွှတ်ပေးခဲ့တာဖြစ်ပါတယ်။အစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်ကြေညာထားတဲ့ TNLA ကပလောင်လက်နက်ကိုင်အဖွဲ့ရဲ့မွေးရစေဝါတိုက်ဖြတ်ရေးအခမ်းအနားကိုသတင်းသွားယူခဲ့တဲ့ DVB သတင်းတောက်2ဦးနဲ့ ARV သတင်းတောက်2ဦးကိုတော့ဒီကနေ့တီဘောမြို့နယ်တရားရုံးကအာမခံပယ်ချခဲ့ပါတယ်။ဒီလိုပယ်ချခဲ့တာကိုအေယဝတီတရင်တော့ကိုသိန်းစော်ခေါ်ကိုလူဝီဝင်ရဲ့အကျိုးဆောင်တရားလွတ်တော်ရှေ့နေဒေါခင်မိမိကအခုလိုပြောပါတယ်။အဲ့
ဒါအမိန့်တာရဲ့အခြေခံဆိုလို့ရှိရင်လေကျန်တဲ့ကိုဒီကစမေးကြပဲဆွေးရသေးတယ်လေ။ကျွန်တော်တို့ကဘယ်မှမမေးပါသေးဘူး။ညောင်မှုကရင်းတော့မပေါ်သေးဘူးပေါ့နော်။တော်သေးတဲ့အကြောင်းကိုအမကံပယ်ထားလိုက်တာ။ကျွန်တော်ရုံလုံးပါတော့ရှိလို့ရှိရင်ဆက်ပြီးတော့ရှောက်ပါလား။
တရင်မီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတရင်သမားတွေအားလုံးကိုအာမခံပေးတဲ့ကြောင့်အခုလိုပြောပါတယ
်။ဟိုဆက်ကနေတင်းနဲ့ဆွဲခံတာလေတရင်တော့တုံးလေအာမခံရပြန်တော့နော်။တကယ်တော့ဆက်ကနေတင်းနဲ့ဆွဲတာကဟိုဆွဲတင်းနဲ့ကိစ္စကိုမဟုတ်ဘူးနော်။တင်းနဲ့ကန်တုံးကနေဟာမအားပြတဲ့ကုညီသားတွေနဲ့ဘာမှမဆက်နွယ်တဲ့ကိစ္စမဟုတ်ဘူးလား။ဟိုတိုင်းပြည်လုံးကအားလုံးသိရှိကြတဲ့ကိစ္စပဲ။တကယ်တမ်းကျတော့ဒီနမရရဲ့ဒီနမမလည်းဟိုချောင်ပြင်းနေလို့လည်းမဟုတ်ဘူးဒီအမှုဉာဏ်တမ်းနေလို့လည်းမဟုတ်ဘူးဒီလိုနဲ့ဖြစ်ပြင်းဖြစ်တတ်တဲ့အမှုဖြစ်ပြင်းဖြစ်တတ်တဲ့ပုံမှာနည်းပြောတာမျိုးပဲဟိုသတင်းခံနိုင်တယ်ဆိုတော့ဟိုတီဘောကအမှုလည်းဟိုဒီနမတုံးရောက်မှုလည်းအမကန်ပြေးတင်တယ်လို့ကျွန်တော်တို့ယုံကြည်တယ်ဟိုကိုကျင်းင်းစိတ်ကိစ္စတော့အတော်ကြီးတဲကကိုရပ်တင်တာပါနော
်လက်ရှိဆွေးဆိုထားတဲ့ဥပဒေပုံမှန်ရေးအပေါ်မှာသူကအခုလိုတုံ့တက်ပါတယ်
ဆက်ချက်ကြောင့်ဒီလိုတော့အခုမြေသားနှုတ်တော်ကတော့တည်ကြည့်လိုက်တဲ့ဟာကကျွန်တော်မြန်မာကမလုံတော့သေးလို့ဖြစ်နေတယ်။ဟိုအတူချင်းမှုဆိုတဲ့အပိုင်းကိုပြောထုတ်ရင်ပြောထုတ်မပြောထုတ်ရင်လည်းအတူချင်းမှုဆိုတာဘယ်လိုဟာမျိုးကိုဆိုလိုတယ်ဆိုတဲ့ဟာမျိုးဖွင့်ဆိုချင်းနေတဲ့ဟာမျိုးပါဖို့ဟိုအရေးကြီးလို့ရတယ်ကွနော်။ဟိုနောက်တော့အမကန်ပြရမယ်ဆိုတဲ့ဟာမျိုးလည်းဒီကေဥပဒေရေးထုံးရအဲ့လိုမျိုးရေးတင်တယ်လို့ကျွန်တော်ထင်တယ်။ဆက်ခွင့်တင်နေကတော့ငင်းငင်းတော့တင်ရင်းလုံးနေတဲ့အချိန်မှာသတင်းမီဒီယာတွေကဒီလိုမျိုးတကယ်အပွက်စီးတဲ့သတင်းကိစ္စဆောင်ရွက်တဲ့အခါမှာဒီလိုမျိုးလုံးထုံးလုံးကြီးဖြစ်တဲ့ဆိုရဲဟာမျိုးကိုအတိုးရကလည်းဖြစ်ပြီးတဲ့နောက်ပြောတာမျိုးမဟုတ်တဲ့နဲ့ဒီလိုဖြစ်ပွက်စီးတဲ့ဆက်ဒရမ်နဲ့ဒီဒီကိစ္စဆက်တဲ့တဲ့အဲ့အမျိုးကိုအချင်းချင်းနဲ့လုံးထုံးလုံးကြီးတကယ်အတိတ်ဒီပညာတက်နေလို့ကျွန်တော်ထင်တယ်
ဩဂုတ်လ2ရက်နေ့ကတော့ဆက်သွယ်ရေးဥပဒေပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှဆွေးနွေးခဲ့ပေမဲ့ပုံမှန်66ဂါကြီးပဲ့ဖြက်ရေးဟာမအောင်မြင်ခဲ့ပဲအမကန်ရနိုင်တဲ့ပုံမှန်အဖြစ်သာအတည်ပြုခဲ့တာဖြစ်ပါတယ်။ဇူလိုင်လ31ရက်နေ့ကလည်းပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရတဲ့မြန်မာနောင်းအက်ဒီတာချုပ်ကိုဆွေဝင်းကိုမန္တလေးမဟာအောင်မြင်မြို့နယ်တရားရုံးကအမကန်ပေးခဲ့ပါတယ်။ကိုဆွေဝင်းဟာသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာဥဝေသူဟာပါရာဇိကကြပြီးဖြစ်ကြောင်းရေးသားခဲ့တဲ့နောက်မလအတွင်းမှာအမှုဖွင့်တိုင်ကြားခံထားရတာဖြစ်ပါတယ်